အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်တရင်တို့တရင်မာတွေကိုလုံလောက်အောင်မဖယ်ရှာခဲ့ဘူးဆိုပြီးဝေဖန်ခံရတဲ့ YouTube ကုမ္ပဏီကတရင်မာတွေဆိုပြီးတော့ဆွဆွဲခံရတဲ့ဗီဒီယိုတွေကိုဖြုတ်ချမယ်လို့ပြီးခဲ့တဲ့တစ်ပတ်မှကြေညာခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့ငားရတာချပြီးတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံနဲ့တော့အခုလှုပ်ဆောင်ချက်ကအကျုံမဝင်ပါဘူးမြန်မာရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုတော့တရင်သူတရင်မာတွေကြည်ကြဲပြက်ပြန့်ထွက်ပေါ်နေတာပါ Facebook ကုမ္ပဏီဖက်ကတော့ရွေးကောက်ပွဲဆိုင်ရာတရင်သူကိစ္စကိုနိုင်ငံအလိုက်တင်းတင်းကြပ်ကြပ်ကန့်တွယ်နေတာဖြစ်ပြီး YouTube ရဲ့စံနှုန်းတွေကတော့တန်းလို့ညီမြမဖြစ်ဘူးလို့မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကွန်ရက်မီဒီယာကိစ္စသုတေသနပြုနေသူတွေကပြောပါတယ်စီကံတစ်ခုတည်းချမှတ်ထားရုံနဲ့နိုင်ငံပေါင်းစုံမှာအလုပ်ဖြစ်မယ်လို့ Facebook က2016ခုနှစ်ကမျှော်လင့်ခဲ့တယ်လို့မျိုး YouTube က2020မှာယူဆနေပုံရတယ်လို့ Harvard ဥပဒေရေးဌာန Evelyn Dewick ကသုံးသပ်ပါတယ်။အမေရိကန်နဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုမှုတွေကို Facebook ကနားထောင်ပြီးတော့မတူကွဲပြားတဲ့စီကံတွေချမှတ်ခဲ့တယ်လို့လည်းသူကပြောပါတယ်။YouTube ကတော့ဒီဝေဖန်မှုအပေါ်တုံ့ပြန်တာမျိုးမရှိသလိုသူ့စီမင်းစီကံတွေအတိုင်းလိုက်နာမှုရှိအောင်ဆက်လက်လုပ်ကိုင်နေပြီးအမုံစကားဖြတ်မှုပေါင်း 9,400 ကျော်အပါအဝင်တူရမူဝါဒချိုးဖောက်မှုပေါင်း 13,800 တန်းကျော်ကိုဖယ်ရှားခဲ့တယ်လို့ပြောပါရယ်။2019ခုနှစ်ကမြန်မာနိုင်ငံမှာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုပေါ်ပေါက်လာစေတဲ့လုံဆော်ချက်ကိုအားပေးထောက်ခံခဲ့တယ်လို့ဆွဆွဲခံရတဲ့ Facebook ကမြန်မာရွေးကောက်ပွဲမတိုင်ခင်မှာသတင်းတို့သတင်းမားနဲ့ပတ်သက်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုထူးထူးခြားခြားထုတ်ပြန်ခဲ့တာပါ။အဲ့ဒီမူဝါဒအရာရွေးကောက်ပွဲလုပ်ငန်းတွေပြက်လို့ပျက်စီးဖြစ်လာစေနိုင်တဲ့မမှန်မကန်ဖော်ပြချက်တွေကိုဖယ်ရှားဖို့ဖြစ်လာခဲ့ပါတယ်။မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့ပါ Facebook ကုမ္ပဏီကပူးပေါင်းလုပ်ကိုင်ခဲ့တဲ့အတွက်ရွေးကောက်ပွဲလုပ်ငန်းတွေတိုးတက်လာတယ်လို့လည်းပြောပါတယ်။တည်င်းတို့တည်င်းမတွေအမုံစကားပြန်ပွားအောင်လုပ်တဲ့နေရာမှာမြန်မာနိုင်ငံက YouTube ကုမ္ပဏီအတွက်စာမျက်နှာသစ်ဖြစ်နေပါတယ်လို့လူမှုကွန်ရက်အန်ရီတွေအကြောင်းစုံစမ်းနေတဲ့ MTAN အရက်ဖက်အဖွဲ့အကြံပေးပုဂ္ဂိုလ် Victoria Rio ကပြောပါတယ်။လူမှုကွန်ရက်ကြောင့်မြန်မာနိုင်ငံမှာထိခိုက်နစ်နာနေရတဲ့ကိစ္စနဲ့ပတ်သက်လို့ YouTube ဖက်ကရင်းနှီးမြှုပ်နှံပြီးလှုပ်ကိုင်တာမျိုးမရှိခဲ့သလိုသူ့ရဲ့လူမှုစာမျက်နှာကြောင့်လှုပ်ခွင့်ရေးပေါ်ဘယ်လောက်ထိထိခိုက်မှုရှိသလဲဆိုတာစမ်းစစ်ဖို့လဲ Rio ကတိုက်တွန်းခဲ့ပါတယ်။2020ခုနှစ်ထဲမှာတရင်တို့တရင်မှာဖြန့်သူတွေ YouTube ကိုအသုံးများလာသလိုအင်တာနက်အွန်လိုင်းအသုံးပြုကစည်သက်လာတဲ့အတွက်မြန်မာလူရဲ့တဝက်လောက်အင်တာနက်အသုံးပြုမှုကတချိန်ထိုးတက်လာတယ်လို့လည်း Rio ကပြောပါတယ်။မြန်မာရွေးကောက်ပွဲဆိုင်ရာတရင်မတွေတမမဟုတ်နိုင်ငံရေးအစီအစဉ်တွေဖြန့်ဖို့ YouTube မှာအကောင့်ဖွင့်လာသူတရာစင်ကျော်ရှိတာကိုလည်း Writers တရင်ဌာနကတွေ့ရှိခဲ့တာပါ။အဲ့ဒီလိုလုပ်ကိုင်တဲ့အကောင့်ပေါင်းရာနဲ့ချီ2020ခုနှစ်ထဲမှာပေါ်လာတယ်လို့မြန်မာနိုင်ငံတွေကအချက်အလက်တွေကိုစစ်ဆေးတဲ့အဖွဲ့တွေကပြောပါတယ်။အဲ့ဒီလို YouTube ဆာမနာတွေကိုလူဘလောက်ထိကြည့်ကြတယ်လဲဆိုတာမသိရပေမဲ့နာမည်ကြီးတဲ့ line တွေကတော့ကြည့်ရှုလို့တန်းချေရှိလာပါတယ်။အာနာယပါတီကသမရတိကိုရွေးချယ်ထားပြီးဆိုတဲ့မမှန်တဲ့ဗီဒီယိုတစ်ခုကိုကြည့်ရှုသူပေါင်းက3သိန်းခွဲတည်းရှိခဲ့ပါတယ်။အဲ့ဒီ YouTube ဆာမနာ3လို့တဝက်လောက်ရဲ့ Facebook အကောင့်တွေကိုမှုဝါဒချိုးဖောက်မှုနဲ့ပြီးခဲ့တဲ့နှစ်လကပဲ Facebook ကုမ္ပဏီကဖယ်ရှားခဲ့တာပါ။ဒါပေမဲ့လည်း Facebook ကဖယ်ရှားဖြစ်ခဲ့ပြီး YouTube မှာပါတင်ထားတဲ့ဗီဒီယိုတွေကတော့ Facebook ဆာမနာမှာပဲကြည်ကြဲပြတ်ပြတ်ဖြန့်နေကြတာလည်းဖြစ်ပါတယ်။